မြန်မာပြည်ကနေဗြိတိန်ထိမိုင်ပေါင်း 3,000 ခရီးကိုမော်တော်ဆိုင်ကယ်နဲ့စွန့်စားမောင်းနှင်မဲ့ဆိုင်းစွန်ဖာနဲ့ကိုအောင်ကျော်ဝင်းတို့နှစ်ဦးအခုရုရှားကိုဖြတ်နေပါပြီ။မေလ26ရက်နေ့ကရန်ကုန်ကစတင်ထွက်ခွာခဲ့တဲ့မော်တော်လော့ခီးသွားနှစ်ဦးရဲ့တလခွဲနှိပါအချိန်အတွင်းမိုင်ပေါင်း 1,000 ကျော်ခရီးပောက်ခဲ့ပြီးဖြစ်ပါတယ်။ရုရှားကနေနော်ဝေးကိုဖြတ်ချိန်မှာမြန်မာမိသားစုတွေကကြိုဆိုဖို့ကြိုးစားမဲ့အကြောင်းနော်ဝေးရောက်မြန်မာတဦးက VOA ကိုပြောပါတယ်။မတ်အင်ဂျင်နိုင်ကအပြည့်စုံဆက်ပြီးတော့ပြောပြပါလိမ့်မယ်ရှင်။
မော်တော်လော့ခီးသွားနှစ်ဦးဟာမွန်ဂိုလီးယားနိုင်ငံထဲရက်သတင်းတပတ်ကျော်မောင်းနှင်ခဲ့ပြီးတဲ့နောက်ဇူလိုင်လ4ရက်နေ့ကရုရှားနိုင်ငံတောင်ပိုင်းစိုက်ဘီးရီးယားဒေသကိုရောက်ရှိလာတာပါအခုဆိုရင်သူတို့နှစ်ဦးဟာစိုက်ဘီးရီးယားဒေသကတူရာမြစ်စီးဆင်းနေတဲ့ဂျူမီးမြို့ကိုရောက်ရှိနေပါပြီမွန်ဂိုလီးယားနိုင်ငံမှာကျယ်ဝင်းလာပြီးတဲခန္နာယနီးပါးလိုဖြစ်နေတဲ့မြေပြန့်တွေနဲ့မိုင်ပေါင်းများစွာဖြတ်တန်းမောင်းနှင်ခဲ့ပြီးတဲ့နောက်ရုရှားတောင်ပိုင်းကိုရောက်ရှိလာတာပါမွန်ဂိုလီးယားအစွန်ဖျားနေရာတွေဖြတ်တန်းမောင်းနေရင်တွေ့မြင်ခဲ့ရတဲ့လှပတဲ့ရှုခင်းတွေအကြောင်းရာသီဥတုပူရာကနေအေးလာတဲ့အခြေအနေတွေကိုဆိုင်းစွန်ဖားနဲ့ကိုအောင်ကျော်ဝင်းတို့ကမော်တော်လော့ Facebook ဗီဒီယိုကနေအခုလိုပြောပြပါတယ
်ဒီသဲကန္နာကနေပြီးတော့ဒီကွင်းမြင်တွေကဖြည်းဖြည်းချင်းစိမ့်လာ
စိ
မ့်လာဆိုမျက်လေးတွေကဆာပြီးတော့မျက်တွေဆာတွေ့လာတယ်
အစမျက်ချောက်အခုကမျက်စိမ
်းမျက်စိမ်းလေးတွေ
အခုကျွန်တော်ဒီမှာမြင်နေရတဲ့အတိုင်းပဲသူမျက်စိမ်းလေးဖြစ်သွား
တယ်ဒါတစ်ဘက်ကလုံးဝကိုဒီဘာပေါ်နော်အေးတီတာမှာပေါက်တဲ့တူပေါ့။မနက်ဆက်စီလာရင်လည်းကျွန်တော်ဒီ National Park ကိုရောက်သွားရောရှောက်သွားတော့အဲ့ဒီတောင်ပပတ်လေမှာအပင်တွေအားအများကြီးပဲကျွန်တော်ထင်းရှုပင်တွေအများကြီးပဲတော်တော်လေးကိုမနေ့ကရာသီဥတုကပူရဲ့အခြေအနေစစီးရတယ်ကျွန်တော်တို့ဆိုလည်းဒီစကားပါတဲ့အင်ကြီးလောင်းတွေပဲဝတ်လို့ရတယ်။နောက်ဒီဘက်လက်ရောက်လေရောက်လာရောညနေကျွန်တော်တို့ကမ့်ဆာရှာတဲ့အချိန်မှာဆိုရင်ဟိုအနှွေးတဲ့အထူတော်မှာနော
်
ထပ်ပြီးဝတ်ပြီးတော့လိတ်တွေလည်းပြောင်းရာသီဥတုကတော့
ဟိုဘူလက်အီးလက်
ဘူလက်အီးလက်ပါဆိုတာလေးပြောပြတာပါ
တောင်တွေကြားစခန်းချရမှာချက်ပြုတ်စားတော့ခဲ့တဲ့သူတို့နှစ်ဦးတွေ့ကြုံတွေကိုလည်းအခုလိုပြောပါတယ
်ဟောဒီမှာကမ်ပင်းဂရောင်းတွန်းနေသူရှိရဲ့အဲ့မှာသူပေးထားအဆောက်အဦမှာပဲအေးအာရေချိုးတာလေးကတော့ဘုံပေါ့နော်ရေချိုးအင်းတာတော့ဘုံစားတော့လေဒီလိုအဆင်ပြေနေရစားပေါ့အေးကတော့အေးရဲ့တော့တောင်ကြားရဲထဲမှာဆိုတော့အဲ့တော့ကျွန်တော်အလင်းအဲ့ဒီတဲလေးထဲမှာမီးဖိုလေးပေးထားတယ်မနေ့ကတော့ငါပြောဒီနဲ့စာဒီနေ့ကျွန်တော်ရဲ့ကျဥ်ကျော်ပါလာပြီအသားကျော်ပါလာပြီပါမုံမနေ့ဝင်ဝင်လာရဲ့ကော်ဖီပါရှိပါပါခင
်ဗျ BMW အမျိုးအစားနဲ့မောင်းနေတဲ့မော်တော်ဆိုင်ကယ်အင်ဂျင်တွေရဲ့အခြေအနေတွေကိုလည်းအခုလိုပြောပြကြပါတယ
်ဆိုင်ကယ်ကအင်ဂျင်ကတော့အဆင်ပြေနေတယ်ကျွန်တော်အင်ဂျင်ဝိုင်းကိုလည်းကျွန်တော်ပြီးမှာနော
်
မူဗင်းဝါမှတခါလေဝင်လေလာတာအဲ့တော့အခုအပူအေးမများတဲ့နေရာမှာအင်ဂျင်တెంပရေချာတက်လိုက်ဆင်းလိုက်ဆိုတော့တော်လေးအဆင်ပြေ
မွန်ဂိုလီးယားကနေရုရှားနိုင်ငံတဲ့အဝေးစိုက်ဘီးရီးယားဒေသအဲလ်ရှယ်ရီပဘလစ်ကိုဖြတ်ပြီးမောင်းနှင်ခဲ့တဲ့လမ်းဟာရုရှားရဲ့ရှေးအကျဆုံးလမ်းမကြီးတစ်ခုဖြစ်တယ်လို့ National Geographic ရဲ့စီးရင်အရကမ္ဘာအလှဆုံးလမ်းဆယ်လမ်းတွေကတလမ်းဖြစ်တယ်လို့မော်တော်လော့ခီးသွားနှစ်ဦးကပြောပါရယ်ရုရှားနိုင်ငံနဲ့ဖြတ်တန်းမောင်းနေတဲ့အခါအတူဆုံးလမ်းကြောင်းကိုရွေးချယ်ထားတဲ့အတွက်သူတို့နှစ်ဦးဟာရုရှားနဲ့ကပ်နေတဲ့ကာစစ်စတန်နိုင်ငံနယ်စပ်ဖြတ်ပြီးရုရှားကိုပြန်ဝင်ဖို့ရှိပါရယ်ဒီလမ်းကြောင်းနဲ့ပတ်သက်လို့နော်ဝေးနိုင်ငံမှာနေထိုင်တဲ့မက်ကီတီအေးကအခုလိုသုံးသပ်ပါရယ
်ခီးလမ်းကြောင်းကတော့သူတို့ရုရှားကအကြီးဆိုတော့ရုရှားအကြီးကိုဖြတ်ရအောင်ပါပေါ့နော်ဟိုကာဇက်စတန်နဲ့ဝင်မယ်ဆိုရင်ကာဇက်စတန်ကနေတဆင်ရုရှားနိုင်ငံနဲ့ပြန်ဝင်မယ်ဆိုရင်လမ်းကြောင်းအတူတော့သူတို့မော်စကိုဖြတ်ပြီးတော့ဒီအတူဆုံးလမ်းကြောင်းကိုသူတို့ပြန်ရင်းမယ်ဆိုရင်ရုရှားတောင်လိုက်ပြတ်တက်ပေါ့နော်အဲ့ဒီကနေမှနော်ဝေးနဲ့နေဆက်ပြီးလေးရှိတဲ့ပင်လယ်နာအထီကိုသူတို့တွားပြီးတော့အဲ့ဒီတက်ကနေနော်ဝေးကိုပြန်ကူရမှာကူးမယ်ဆိုရင်ဒီနော်ဝေးနိုင်ငံမြောက်ပိုင်းကနေတောင်ပိုင်းအဆုံးထိတောက်လျှောက်ကိုမောင်းလာအောင်ပါပဲပေါ့နော်
လက်ရှိနော်ဝေးနိုင်ငံမှာတော့ရာသီဥတုတိတ်မကောင်းပဲအပြောင်းလဲမြန်နေကြောင်းမက်ကီတီအေးကပြောပါတယ်ရုရှားကနေနော်ဝေးကိုရောက်လာချိန်သူတို့ရောက်မဲ့မြို့တွေကိုကြိုတိရမယ်ဆိုရင်မြန်မာမိသားစုတွေအနေနဲ့ဝိုင်းဝန်းကြိုဆိုဂုဏ်ပြုဖို့စူးစမ်းကြမှာဖြစ်တယ်လို့သူကအခုလိုပြောပါတယ်
နော်ဝေးကိုဖြတ်တယ်ဆိုတော့လေဟိုကိုဒီဥရောပရဲ့ခီးစဉ်တွေမှာနော်ဝေးကိုထည့်ထားတယ်ဆိုတော့ဝန်တာစရာပေါ့နော်အမှန်လို့ရတဲ့လမ်းကြောင်းဆိုရင်ရုရှားနဲ့ဇက်ကနေဆိုရင်သူတို့နော်ဝေးနိုင်ငံအစအနေအဆုံးကိုဖြတ်အမှအဲ့လိုမျိုးဟိုဝန်တာစရာကောင်းပါတယ်သူတို့အတွက်လည်းစိတ်လုံစားစရာမျိုးပါပေါ့နော်အမားတို့နော်ဝေးမှာကျတော့ဗမာကတော့အရင်နေတယ်နောက်ပြီးတော့သူတို့ဖြတ်ပန်းလာမဲ့လမ်းကြောင်းမျိုးလည်းတိကျပြီးသိရသေးတယ်တကယ်လို့သူတို့ in Facebook တွေပါလေတွေကနေသူတို့ဘက်ကနေပြီးတော့ information ဖြတ်နိုင်ရင်တော့ကောင်းတာပေါ့သူတို့ကိုအဲ့ဒီမျိုးတွေမှာရှိတဲ့ဗမာတွေကဝမ်းသာအရာတက်နိုင်တာလုပ်ပေးကြမှာပါပဲ
မကြခင်ကာစစ်စတန်နိုင်ငံဖြတ်ပြီးရုရှားကိုပြန်ဝင်ပြီးတဲ့နောက်နော်ဝေးဒိန်းမတ်ဂျာမနီနယ်သာလန်တို့ကတဆင့်ဗြိတိန်နိုင်ငံလန်ဒန်ထိမော်တော်ဆိုင်ကယ်နဲ့ဖြတ်တန်းမောင်းနှင်ကြမှာပါဒီခီးစဉ်ကိုတော့ MPRL ENP စွမ်းအင်ကုမ္ပဏီကနေအဓိကပံ့ပိုးပေးထားပါရဲ့ရှင်